မြန်မာနိုင်ငံမှာစစ်အာဏာသိမ်းနှစ်ပတ်လည်နေ့နှစ်နှစ်ပြည့်တဲ့နေ့2023ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာကိုရီးယားလွတ်တော်ဝင်းထဲမှာကိုရီးယားတိုက်ခန့်ပါတီ The Justice Party ကဥဆောင်ပြီးတော့မြန်မာဒီမိုကရေစီဆွေးနွေးပွဲတစ်ခုပြုလုပ်ကြမှာပါဒီဆွေးနွေးပွဲမှာကိုရီးယားနိုင်ငံပြည်သူတွေဟာမြန်မာပြည်သူတွေနဲ့တသားတဲ့ရက်တီကြောင်းမြန်မာပြည်ဒီမိုကရေစီရရှိရေးမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အပြည့်တိုင်းအုပ်ချုပ်ရေးကိုရီးယားအစိုးရနဲ့နိုင်ငံတကာကိုတိုက်တွန်းတောင်းဆိုကြမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြို့သားညီညွတ်ရေးအစိုးရကိုယ်စားလှယ်ကပြောပါရယ်ကိုရီးယားရောက်ဒီမိုကရေစီလှုပ်ရှားသူတွေတရားဝင်ဆက်လက်နေထိုင်ရေးပါဝင်ကိုရီးယားမှာမြန်မာစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခတ်ပိတ်ဆို့ရေးတိုက်တွန်းတောင်းဆိုမှုတွေအပေါ်မှာကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းနဲ့ပြည်သူတွေဘယ်လိုအားပေးခဲ့ကြသလဲဆိုတာတွေကိုတောင်ကိုရီးယားနိုင်ငံကအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်မင်္ဂလာပါဥယျာဉ်နိုင်ထွန်းရှင်ကျွန်တော်တို့ VOA မြန်မာပိုင်းကိုအခုလိုမျိုးလက်ခံပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်အဓိကကတော့လာမယ့် February လ1ရက်နေ့2023ခုနှစ်ဆိုရင်မြန်မာနိုင်ငံမှာဆီယနာတိန်းတာကနှစ်နှစ်တိတိပြည့်သွားပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆီယနာတိန်းတဲ့အချိန်ကနေစပြီးတော့ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအကုန်လုံးကမြန်မာပြည်တွင်းကပြည်သူတွေနဲ့အတူတူတသားတည်းရပ်တည်ပြီးတော့မှဆီယနာရှင်စန့်ကျင်ရေးနဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးတော့မှထူထောင်ရေးဆီယနာရှင်စနစ်အဆုံးတိုင်ပြတ်သုံးရေးအတွက်ကိုရတဲ့အခမ်းအနားကနေပြီးတော့မှတက်တက်ကြွကြွနဲ့သူတို့တွေကပါဝင်ခဲ့ကြတယ်ဆန္ဒပြတာတွေရှိတယ်လိုအပ်တဲ့ဒီထောက်ကူတွေကိုဝိုင်းပြီးတော့မှကူညီပံ့ပိုးပေးကြတာလည်းရှိတယ်ဒီထက်ထဲမှာမှပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအခမ်းအနားကလည်းအထူးအရေးပါတဲ့နေရာမှာရှိခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီအထက်ထဲမှာမှဒီပြည်ပရောက်နေတဲ့နိုင်ငံတွေထဲမှာမှကိုရီးယားနိုင်ငံရဲ့ဒီကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေဒီမိုကရေစီရေလှုပ်ရှားတဲ့သူတွေရဲ့အခမ်းအနားကလည်းတော်တော်လေးဟိုမှာဒီတက်တက်ကြွကြွနဲ့ဒီအရေးပါတဲ့အခမ်းအနားမှာပါခဲ့တာရှိတယ်ဆိုတော့ဒီပထမအာဏာသိမ်းလိုက်တဲ့အချိန်ကနေစပြီးတော့ကိုရီးယားနိုင်ငံမှာရောက်နေတဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဘက်ကဘလို့အခမ်းအနားတွေကနေပါဝင်ခဲ့တယ်ပေါ့နော်အာဏာသိမ်းပြီဆိုတာသိလိုက်တဲ့အချိန်မှာဘလို့စပြီးတော့မှပါဝင်ဆောင်ရွက်ခဲ့ကြတယ်ဆိုတာလေးနည်းနည်းစပြီးရှင်းပြပေးပါရှင
်။ဟုတ်ကဲ့ဒီ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းတယ်ပေါ့လေမနေ့ပိုင်းမှာအာဏာသိမ်းတယ်ဆိုရင်ပဲတချို့ကလေဒီကိုရီးယားမှာလုပ်တွေလုပ်ငန်းခွင်တွေစောင့်နေကြရပေါ့လေကိုရီးယားမှာမနေ့7နာရီဆိုလှုပ်ဆောင်နေဆိုတော့မြန်မာပြည်မှာကအဲဟို9နာရီကျော်ပဲရှိသေးတာဟုတ်အဲ့တော့သူတို့အဲ့တဲ့ရင်ကိုကြားကြားချင်းပဲပြန်လာဖုန်းနေစက်ကြတယ်သူအားလုံးသောမြန်မာနိုင်ငံသားတွေဆိုတော်တော်များများကလုပ်ငန်းခွင်မှာအလုပ်ကိုမလုပ်နိုင်တော့ဘူးအခြေအနေတွေဖြစ်လာတယ်စိတ်တွေရန်လှုပ်ရှားလာတက်ကြွလာတယ်အဲ့အဲ့ဒီအချိန်မှာဒီနေ့ည9နာရီမှာကိုရီးယားနိုင်ငံဖူဖျောင်းမြို့မှာရှိတဲ့အဲဒီနေရာတနေရာပါပေါ့လေအဲမြန်မာများအကုန်လုံးစုဝေးကြမယ်စုဝေးပြီးတော့အခုလိုဒီစစ်တပ်ကနေပြီးတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုတရားမဝင်သောနိလန်နဲ့ဥပဒေမဲ့အာဏာသိမ်းမိုက်မှုကိုဘလို့တုတ်ပြန်ကြမလဲဆိုပြီးတော့စစ်စာရေးပြီးတော့ဖေဖော်ဝါရီစတင်လိုက်ပါတယ်။စတင်လိုက်တဲ့အခါမှာပဲည9နာရီမှာကိုရီးယားနိုင်ငံမှာရှိကြတဲ့ဒီဆိုးဝါရောဟုတ်ကဲ့ဒီနေနေစုံနေပြားပြက်ကရောအောက်ပိုင်းဒေသထပ်ပိုင်းဒေသလက်ပိုင်းဒေသအားလုံးကစုယုံပြီးတော့ဖူဖျောင်းဆိုတဲ့ကိုရီးယားနိုင်ငံအင်ချိုမျိုးမှာရှိတဲ့ဖူဖျောင်းဆိုတဲ့ဒေသလေးမှာဒါရောက်စုဝေးကြတယ်ပေါ့လေ။ဖူဖျောင်းဆိုတာကလေမြန်မာအများစုဝေးကြတဲ့နေရာတနေရာမြန်မာတောင်းလို့ပြောလို့ရတယ်ပေါ့လေ။အဲအဲ့ဒီမှာရှိတဲ့နေရာလေးတနေရာမှာအဲကျွန်တော်တို့မြန်မာပြည်အကုန်လုံးစုဝေးလိုက်ကြတယ်အားလုံးပေါင်းမြန်မာအယောက်200ကျော်တော့စပြီးစုဝေးပြစ်ကြတယ်ပေါ့လေစုဝေးကြပြီကဲဟုတ်ပြီမြန်မာနိုင်ငံမှာဒီလိုမျိုးဆရာနာသိမှုတွေဖြစ်သွားပြီကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေဘယ်လိုလုပ်ကြမလဲဆိုပြီးတော့တိုင်ပင်ကြတယ်နောက်ဆုံးတော့ဒီဆရာနာသိမှုစန့်ကျင်ရေးကောမဒီကိုရီးယားဆိုပြီးတော့အဲကိုရီးယားနိုင်ငံမှာပထမဆုံးစတင်ဖွဲ့စည်းနိုင်ခဲ့တယ်ပေါ့လေဖွဲ့စည်းခဲ့တယ်မှာဒီဟိုတို့ဒီပါတီ site ကဆိုရင် NLD ဘက်ကလည်းပါတယ်ကျောင်းသားလူငယ်တွေလည်းပါတယ်အလုံးသမားတွေလည်းပါတယ်ပြီးတော့ကိုရီးယားနိုင်ငံမှာပြည်ထောင်တော်ဝင်လုပ်နေတဲ့လာတဲ့နေသူတွေလည်းပါတယ်ယူတန်းစာပေါင်းစုံအသက်ရွယ်အကန့်အသတ်မရှိအဲ့တော့အကုန်လုံးစုဝေးပြီးတော့ဒီအဖွဲ့အစည်းပေါ့လေဆိုတော့ဆက်လာတဲ့စာရင်းကော်မတီအဖွဲ့ရတယ်စတင်ပြီးတော့ကိုရီးယားနိုင်ငံမှာဒီစစ်အာဏာရှင်တွေကိုပြန်လည်ပြီးတော့ဒီစစ်နာပြတာတွေတပိမောက်တာတွေပြီးတော့စီဒီအမ်ဝန်ထမ်းတွေကိုဒီထောက်ပံ့တာတွေနောက်ဖာရိုင်းစင်းတွေကောက်တာတွေကိုထဲထဲဝင်စတင်လုပ်ဆောင်ခဲ့တယ်ပေါ့လေအဲ့ဒါလုပ်ဆောင်ခဲ့တာကအဲ့ဒီအစစ်အာဏာအာဏာသိမ်းမှုပြုလုပ်ခဲ့တဲ့ညအစပြီးတော့ယနေ့အချိန်ထိပါပဲတဲ့ကြွားနဲ့လုံဆောင်နေကြပါဟုတ်ကဲ့
ဟုတ်ကဲ့ဒါကတော့ကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ဆက်ရနာရှင်စန့်ကျင်ရေးမှာဒီမြန်မာပြည်သူတွေနဲ့တသားတည်းရပ်တည်ခဲ့တဲ့ဟာပေါ့နော်ဆိုတဲ့ခါကျတော့ကိုရီးယားအစိုးရနောက်ပြီးလို့ရှိရင်ကိုရီးယားမှာရှိနေတဲ့ဖုန်းတော်ကြီးတွေအပါအဝင်ပေါ့နော်ထင်ရှားကြော်ကြားတဲ့သူတွေနိုင်ငံရေးလှုပ်ရှားသူတွေဘက်ကရောမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ကိုဘယ်လိုမျိုးအခမ်းအနားတွေကနေသူတို့ကပူးပေါင်းပါဝင်ပြီးတော့မှဒီမြန်မာပြည်ဒီမိုကရေစီရရှိရေးဆက်ရနာရှင်စနစ်ချုပ်သိမ်းရေးအတွက်ကိုပူးပေါင်းပါဝင်ခဲ့ကြတဲ့ နေရာတွေရှိပါလေအဲ့ဒီဟာတွေထဲမှာထူးထူးခြားခြားရှိတာဆိုရင်လည်းအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦးရှင်
ဟုတ်ကဲ့အခုလိုပဲဒီမနိုင်ငံမှာဆက်အနာသိမ်းနေဆိုတာကိုကိုရီးယားနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကလည်းကြေညာတယ်အဲ့သတင်းတွေကိုကိုရီးယားပြည်ကလည်းကြားသိရတဲ့အချိန်မှာသူတို့ဘက်ကလည်းဒီမြန်မာမှာကိုရီးယားနိုင်ငံမှာရှိတဲ့မြန်မာအသင်းအဖွဲ့အစည်းတွေနဲ့သူတို့ဆက်သွယ်ကြတယ်ဆက်သွယ်ကြပြီးတော့နေရာဒေသအနှံ့အပြားသူဒေသအစည်းအသီးသီးမှာရှိတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကိုသူတို့အားပေးတယ်ထောက်ခံတယ်ပံ့ပိုးကူညီတယ်အဒီကူညီမှုတွေကိုစတင်ပြုလုပ်တယ်ပေါ့လေအဲ့တော့သူတို့ရဲ့စိတ်ဆန္ဒနဲ့သူတို့ရဲ့ဒီရင်သွင်းခံစားချက်ကဘယ်လိုရှိလဲဆိုတော့ကိုရီးယားနိုင်ငံကလည်းတစ်ချိန်လုံးကစစ်အာဏာရှင်တွေရဲ့လက်အောက်မှာကြာဆင်းခဲ့ဘူးရယ်စစ်အာဏာရှင်တွေကိုလက်နဲ့ဆွဲကိုက်ပြီးညင်းညဲစွာနဲ့ဆန္ဒပြတယ်ညင်းညဲစွာနဲ့ဆန္ဒပြတာကိုစစ်အာဏာရှင်တွေကလက်နဲ့ပြန်လဲပြီးတော့တပ်ဖြတ်တယ်ချိန်မုန်းတယ်အဲ့ချိန်မှာပြည်သူတွေကစစ်အာဏာရှင်တွေရဲ့လက်နဲ့တွေပြန်လဲလှုပ်ပြီးတော့ရရလက်နဲ့ဆွဲကိုက်ပြီးတော့ပြန်လဲတိုက်ခိုက်ခဲ့တွန်းလှန်ခဲ့တယ်တွန်းလှန်ခဲ့တဲ့ချိန်မှာအောင်မြင်ခဲ့တယ်အဲ့တော့သူတို့ကိုယ်တိုင်ကလည်းစစ်အာဏာရှင်တွေရက်စက်မှုကြမ်းကြုတ်မှုကိုခါးသီးစွာခံစားခဲ့ရတယ်။အဲ့တော့သူတို့အရန်ကိုချင်းစာနာတယ်။ပြီးတော့မြန်မာပြည်သူပြည်သားတွေကိုကိုရီးယားပြည်သူပြည်သားများကဲသို့မြန်မာနိုင်ငံမှာစစ်အာဏာသိမ်းခံရတာကိုကိုရီးယားနိုင်ငံမှာစစ်အာဏာသိမ်းခံရတယ်လို့ကိုချင်းစာမှုဒီအပြည့်အဝနဲ့တရားကျင့်တာမှုတွေနဲ့ပံ့ပိုးကူညီအားပေးမှုတွေကိုအင်တိုက်အားတဲ့ပြုလုပ်ခဲ့ကြတာလေ။ဒီနေ့အချိန်ထိပါပဲ။အခုအချိန်ထိကိုရီးယားဘက်ကနေပြီးတော့ဒီထောက်ပံ့မှုတွေ၊ကူညီမှုတွေ၊ပံ့ပိုးမှုတွေကအင်တိုက်အားရပါပဲ။ကိုရီးယားနိုင်ငံပြန်မာတော့မဟုတ်ဘူး။ကိုရီးယားကနေပြီးတော့အဲဒီထိုင်းမြန်မာနယ်စပ်အထိမြန်မာနိုင်ငံအတွင်းအထိဟိုမှာသွားပြီးတော့သူတို့ထောက်ပံ့ကူညီမှုတွေ၊ပံ့ပိုးမှုတွေကိုဒီနေ့အချိန်ထိပြုလုပ်နေစေဖြစ်ပါလိမ့်ခင်ဗျာ။နောက်တစ်ခုကကိုရီးယားအစိုးရပိုင်း။ဟုတ်ကဲ့။ကိုရီးယားအစိုးရပိုင်းကသာဆိုလို့ရှိရင်လည်းစတင်ပြီးတော့အာဏာသိမ်းတဲ့အချိန်မှာကိုရီးယားနိုင်ငံမှာဒီမိုကရက်တစ်ပါတီပေါ့လေ။မြန်မာလူတွေနဲ့အများဆုံးစပ်မှုရှိတယ်။မြန်မာလူတွေစည်းကိုအားပေးထောက်ခံတဲ့ဒီမိုကရက်တစ်ပါတီကလည်းအာဏာရရှိနေတဲ့အချိန်ကာလဖြစ်တယ်။အဲ့ဒီအချိန်မှာသမ္မတကိုယ်တိုင်ကဝန်ကြီးချုပ်ကိုယ်တိုင်ကသူတို့ကတရားဝင် Facebook နဲ့ Twitter ကနေပြီးသူကြီးညာရတယ်။မြန်မာနိုင်ငံမှာဆက်နာသိမ်းမှုကိုသူတို့နေကတ်ကွက်တွေရှုပ်ချတယ်။အဲဒီဒုရုကောင်းဆောင်ဖြစ်တဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးမင်းကိုအမြန်ဆုံးလွှတ်ပေးဖို့အပြည်သူပြည်သားတွေကိုရဲရဲဆက်ဆက်ဖမ်းဆီးတာတွေတပ်ဖြတ်တာတွေနှိပ်စက်တာတွေမပြုလုပ်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုအမြန်ဆုံးပြန်လည်ရရှိဖို့အတွက်ဒီဆောင်ရွက်ပေးဖို့နဲ့2020ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုရဲဆိုပြီးသူတို့ထဲထဲဥပဒေသမ္မတနဲ့ဝန်ကြီးချုပ်တွေကိုယ်တိုင်မှာကြီးညာကြတယ်အဲ့လိုကြီးညာတဲ့အတူကိုရီးယားနိုင်ငံမှာရှိတဲ့လွတ်တော်အမတ်တွေကလည်းသူတို့အချင်းချင်းစုပေါင်းပြီးတော့မြန်မာဒီမိုကရေစီရေးပြန်လည်ရရှိနိုင်စေရေးဆိုပြီးအဖွဲ့အစည်းတစ်ခုကိုဖွဲ့ကြတယ်အဲ့ဒီအဖွဲ့ကလည်းဒီနေ့အချိန်ကြီးရှိပါတယ်အတိုက်ခံကောအာဏာရကောအဲ့ဒီအချိန်မှာတယောက်နဲ့တယောက်နဲ့ဘယ်လိုပြောမလဲကန့်ကွက်စရာမရှိဒီဘယ်လိုပြောမလဲငင်းပယ်စရာမရှိတစုတဝေးနဲ့စုပေါင်းသွားတယ်လို့ပြောလို့ရပါတယ်နောက်တစ်ခုကလည်းမြန်မာနိုင်ငံဒီမိုကရေစီပေါင်းလေးဖို့အတွက်ဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ရှိဖို့အတွက်ကိုရီးယားနိုင်ငံကစံပြဖြစ်ရမယ်ဆိုတဲ့ခံယူချက်နဲ့ခံစားချက်တွေတော့မှရှိပါတယ်အဲ့ဒီအချိန်ကြောင့်မို့လို့အစိုးရကောပြည်သူကပူးပေါင်းပါဝင်ပြီးတော့အပိကေတဲ့မျိုးတော်နိုင်ဖြစ်တယ်လို့ကျွန်တော်ပြောချလိုပါတယ်ခင်ဗျာ
ကိုရီးယားကိုရောက်ရှိနေတဲ့ဒီမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့ပေါ့နော်မျိုးတော်နိုင်ရေးကာလတစ်လျှောက်လုံးမှာဒီလို fundraising တွေခုနပြောလို့ဒီလှုပ်ရှားမှုတွေနဲ့လုပ်ခဲ့တဲ့အထဲထဲမှာဘလောက်အတိုင်းအတာအထိမှာဟိုတနေ့ကလည်းကိုရန်နိုင်ထွန်းရဲ့ဒီလူမှုကွန်ရက်စာမျက်နှာမှာတင်ထားတာရှိတယ်တကယ်ကိုမှအတိုင်းအတာတစ်ခုဒီအမေရိကန်ဒေါ်လာရဲ့ဒီအမောင့်တစ်ခုလောက်အထိကိုဒီကိုရီးယားရောက်မြန်မာတွေဘက်ကနေပံ့ပိုးနိုင်ခဲ့တာမျိုးရှိတယ်အဲ့ဒီဟာနဲ့ပတ်သက်တော့နည်းနည်းလေးပြောပြပေးပါဦးရှင်
အဖြစ်အပျက်နဲ့တော်လိုင်းအချိန်ကာလကြာလာတဲ့အခါကျတော့သူတို့ဘက်ကပဲအကြံဉာဏ်ပေးပါတယ်တရားဝင်ဖြစ်အောင်ဒီမှတ်ပုံတင်မှုတစ်ခုကိုပြုလုပ်ပါအဲ့လိုအချိန်မှာကျွန်တော်တို့ကလည်းဒီမှတ်ပုံတင်မှုတစ်ခုကိုပြုလုပ်တယ်အဲ့တော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးကဘယ်နေရာဘယ်ဒေသမှာပဲရောက်ရောက်သူတို့ရဲ့စိတ်ထဲမှာဒီဝိုင်ဝိုင်းပြီးတော့ထူထမ်းကြတယ်ထောက်ပံ့ကြတယ်ကူညီကြတယ်အခုဆိုလို့ရှိရင်အဲဒီဆက်အာဏာသိမ်းဖို့ဆက်ညင်ကော်မတီကနေပြီးတော့ Bandi Challenge ဆိုပြီးတော့သူတို့ဒီ campaign တစ်ခုကိုသူတို့ပြုလုပ်ခဲ့ပါတယ်အဲ့ဒီ campaign ကလည်းပြုလုပ်ခဲ့တာတော်တော်ကြီးကိုအောင်မြင်ပါတယ်ဒီအခြေအချင်းရှိပါပဲအဲ့တော့သူတို့ရဲ့ campaign ကတော့ငါနိုင်ငံအတွက်ငါတည့်ရက်မိမိတို့ရဲ့လောကလစာတွေကနေပြီးတော့တည့်ရက်စာဝင်ငွေကိုလစဉ်လတိုင်းကိုတော်လန်ရေးအတွက်ထူထမ်းမယ်ဆိုပြီးထူထမ်းကြတဲ့ဒီ campaign တစ်ခုဖြစ်ပါတယ်အဲ့ဒီ campaign ကဆိုလို့ရှိရင်အခုဆိုလို့ရှိရင်ကျွန်တော်တို့ NGO အစိုးရကို14ကျင်းမြောက်ပြီးကျွန်တော်ထူထမ်းနိုင်ခဲ့ပါတယ်ထို့အပြင်ဒီတွင်ထဲမှာရှိတယ်အဲ့ဒါကျွန်တော်တို့အဲ့ဒီဒီသူကကွေတက်တွေနောက်ပြီးတော့ဒီ PDF တွေနောက်ပြီးတက်ကြွတုတ်ရှားတဲ့လူငယ်တွေကိုလည်းနော်ဒီတစ်လတစ်ခါနှစ်လတစ်ခါပုံစံမျိုးနဲ့လှူဒန်းနေတာလေတစ်ဖွဲ့ကို30 35သိန်းအဲ့လိုမျိုးတုံးတဲ့လှူဒန်းမှုတွေကလာတိုင်းလာတိုင်းမှာအဖွဲ့20အဖွဲ့30ကျားမှာရှိပါတယ်လှူဒန်းထောက်ပံ့မှုတွေကကိုရီးယားနိုင်ငံကနေပြီးတော့စီးဆင်းသွားတဲ့ငွေကြေးပမာဏကမနှဲတော့မဟုတ်ပါဘူးထို့အတူပဲဒီစီမံကိန်းနဲ့ဗန္ဒာကြီးနဲ့ယင်းနှုတ်နဲ့ငွေညှိနှိုင်းနေပြီးတော့ပြုလုပ်တဲ့ဒီ campaign တွေဒီပေါ့ဒီကွန်ဒိုတိုက်ခိုက်တဲ့ရောင်းချမှုတွေနောက်ပြီးတော့ဒီငွေတိုက်စာချုပ်တွေအဲ့ဒါတွေကိုလည်းအင်တိုက်အားတဲ့ကိုရီးယားနိုင်ငံဘက်ကအားပေးမှုတွေအများကြီးရှိပါတယ်ကိုရီးယားရောက်ပြီးမြန်မာနိုင်ငံသားတွေကမကကိုရီးယားလူမျိုးတွေကအစတူတန်းဟောဒီဝယ်ယူအားပေးမှုတွေလည်းကျွန်တော်တို့မှာအင်တိုက်အားတွေရှိပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်အဲ့တော့ကိုရီးယားရောက်နေတဲ့မြန်မာနိုင်ငံသားတွေဘက်ကဒီလိုမျိုးဆန္ဒရှင်စန့်ကျင်ရေးကိုသူတို့ဒီတက်တက်ကြွကြွပါဝင်လှုပ်ရှားကြတဲ့အခါမှာကိုရီးယားရောက်မြန်မာဒီအများစုကတရားဝင်နေထိုင်ကြတဲ့သူတွေဖြစ်တဲ့အခါမှာမြန်မာတန်ယုံကလက်ရှိမှာဆန္ဒရှင်ရဲ့ဒီစေစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အခါကျတော့သူတို့တရားဝင်နေထိုင်ရေးနဲ့သူတို့ဆက်ပြီးတော့တက်တန်းလွန်သွားတဲ့အခါမှာတက်တန်းတိုးရေးအပါအဝင်ပေါ့နော်ဒီလိုမျိုးဒီ immigration status တွေအစဘယ်လိုမျိုးဆက်ပြီးတော့သူတို့မှာအခက်အခဲစိန်ခေါ်မှုတွေနဲ့ရှိသလဲအဲ့လိုရှိနေတဲ့အပေါ်မှာအခုလက်ရှိဒီကိုရီးယားအစိုးရအပါအဝင်ပေါ့နော်ဒီကနာဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဥဆောင်နေတဲ့အဖွဲ့အစည်းတွေဘက်ကဘာတွေကူညီဆောင်ရွက်ပေးနေတာမျိုးရောရှိပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ကြားသီးလောက်ပြောရမယ်ဆိုလို့ရှိရင်တော့ဒီကိုရီးယားမှာရှိတဲ့မြန်မာတန်ယုံကနေပြီးတော့ဒီရွေးဦးတော်လှန်ရေးအတွက်ကိုကိုရီးယားနိုင်ငံအပြင်မှာတက်ကြွစွာနဲ့ပါဝင်လှုပ်ရှားဆောင်ရွက်ခဲ့တဲ့သူတွေရဲ့ပတ်စုပ်တက်တန်းတွေကုန်သွားပြီဆိုလို့ရှိရင်သူတို့ထပ်ပြီးတော့တက်တန်းတွေမတိုးပြီးတော့ပါဘူးမတိုးပြီးတော့ပဲねအဲသူတို့ဘယ်လိုပြောမလဲဒီတချို့ဆိုလို့ရှိရင်လည်းပဲစာအုပ်ကိုတိမ့်လိုက်မယ်လို့ပြောတဲ့လူတွေပြောခံရပါတယ်တချို့ဆိုလို့ရှိရင်လည်းမတိုးပြီးနိုင်ဘူးအထက်မေးရဘာမှမလုပ်နိုင်ဘူးဆိုပြောတဲ့လူတွေရှိပါတယ်အဲ့လိုအခြေအနေမျိုးမတိုင်မီကတည်းကကိုရီးယားအစိုးရကနေပြီးတော့ကိုရီးယားဒီ2021ခုနှစ်ဒီဧပြီလကတည်းကကိုရီးယားဒီပြည်ထောင်စုနဲ့ကိုရီးယားနိုင်ငံသားရဲ့ဘူမိဆန္ဒကနေပြီးတော့ကိုရီးယားနိုင်ငံမှာရောရှိနေသောမြန်မာနိုင်ငံသားမြို့သူမဆိုးเนาะဒီမြန်မာနိုင်ငံအပြင်မှာတင်းကြီးအေဂျင့်ပြီးတော့ဒီမိုစီလန်းချောင်းဘော်ကိုပြန်ရောက်ရှိတဲ့အချိန်ကာလအထိကိုရီးယားနိုင်ငံအပြင်မှာတရားဝင်နေထိုင်ခြင်းဖြစ်စေတရားမဝင်နေထိုင်ခြင်းဖြစ်စေသူတို့ကိုနေထိုင်ခွင့်ပေးပါမည်ဆိုပြီးတော့သူတို့ညင်ညာခဲ့ပါတယ်အဲ့ဒီညာချက်ကြောက်တွေပဲကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မနိုင်ငံသားတွေကသူတို့ရဲ့ပတ်စုပ်တက်တမရှိတော့ညာလေးပဲအဲသူတို့ကကိုရီးယားနိုင်ငံရဲ့ဒီတော်တော်စုံမှာပြလိုက်တဲ့လူသားချင်းစာနာထောက်ထားအနေနဲ့ပြလိုက်တဲ့ G199 ဆိုတဲ့ဗီဇာကိုရှောက်ထားခွင့်ရှိပါတယ်အဲ့လိုဖမ်းဆီးကာလာတွေရှိခဲ့လို့မြန်မာနိုင်ငံသားတွေအဖမ်းခံခဲ့ရတယ်ဆိုလို့ရှိရင်လည်းအဲ့မြန်မာနိုင်ငံသားအကျိုးသိအကြောင်းသိသူ့ရဲ့အခြေအနေသူ့ရဲ့တက်ကြွလှုပ်ရှားမှုအခြေအနေတွေကိုတင်ပြမယ်ဆိုလို့ရှိရင်အဲ့ဖမ်းဆီးထိန်းသိမ်းမှုကနေပြန်လှုပ်ပေးပြီးတော့အဲ့ဒီ G199 ဗီဇာကိုကြောင်းပြလိုက်တဲ့အနေအထားတွေလည်းရှိပါတယ်အဲ့တော့ကိုရီးယားအစိုးရဘက်ကတော့မြန်မာနိုင်ငံသားတွေကိုအဖက်ဖက်ကနေတက်နေသမျှကူညီပေးနေပါတယ်သူတို့လည်းမြန်မာတိုင်းဦးဘက်ကတော့အဲသူတို့ကိုစစ်အာဏာရှင်တွေရဲ့လက်အောက်ခံတွေထောက်တိုင်တွေဖြစ်တဲ့အတွက်ကြောင့်မလို့အဲဒီတက်ကြွလှုပ်ရှားတဲ့သူတွေကိုတော့ပတ်စုပ်တက်တန်းတိုးဝေးခြင်းကိုမပြုလုပ်ဘဲနဲ့ခါအသီးသီးညှဉ်းဆန်းနေတာကိုတွေ့ရပါတယ်
ဟုတ်ကဲ့ရှင်ဒါကတော့လက်ရှိမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ပေါ့နော်ဒီကိုရီးယားအစိုးရနဲ့ဒီခုလက်ရှိစစ်ကောင်စီဒီလိုတချို့စီးပွားရေးဆက်နွယ်မှုတွေရှိတဲ့အခါမှာလူခွေလှုပ်ရှားသူတွေအပါအဝင်ဒီမြန်မာနိုင်ငံမှာဒီလိုမျိုးစစ်ကောင်စီဘက်ကနေပြည်သူကိုအကြမ်းဖက်ပြီးတော့မှနှိပ်စက်ညှဉ်းပန်းတပ်ဖြတ်နေတဲ့အနေအထားမျိုးရှိနေတဲ့အတွက်စစ်ကောင်စီရဲ့ထောက်တိုင်နေနောက်ပြီးတော့စစ်ကောင်စီရဲ့စီးပွားရေးလက်နက်ရေးကိုပံ့ပိုးပေးနိုင်မဲ့ဒီစီးပွားရေးအရာဟိုသူ့ကိုဟိုစဒဏ်ခတ်ပိတ်ဆို့အေးအေးယူမှုတွေလုပ်နိုင်မှုအတွက်ကိုရီးယားအစိုးရဘက်ကနေပြီးတော့ပူးပေါင်းပါဝင်ပေးပါကူညီဆောင်ရွက်ပေးပါဆိုပြီးတောင်းဆိုတာတွေရှိရဲဆိုတော့အဲ့ဒီအချက်လက်နဲ့ပတ်သက်ပြီးတော့ကိုရနိုင်ထွန်းတို့ဘက်ကဗာများပြောပြနိုင်တာရှိမလဲရှင့်
ဟုတ်ကဲ့ကိုရီးယားနိုင်ငံမှာရှိတဲ့တချို့ကြီးမားသောစီးပွားရေးလုပ်ငန်းရှင်များနဲ့အလက်တန်းစားစီးပွားရေးလုပ်ငန်းရှင်တို့မများမြန်မာနိုင်ငံတွေမှာဒီနည်းမျိုးနဲ့မျိုးပြုလုပ်နေပါတယ်အဲ့လိုပြုလုပ်နေတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကိုလည်းကျွန်တော်တို့ကိုယ်တော်တော်ပြေဆုံးပြီးတော့မြန်မာနိုင်ငံတွေမှာစီးပွားရေးလှုပ်ဆောင်မှုတွေကိုလက်ရှိအခြေအနေမှာခိတ္တရပ်ဆိုင်ပြီးဖို့ဒီစစ်ကောင်စီကိုပေးစရာရှိတဲ့အဲ့ဒါအခွန်အထုတ်တွေကိုပေးပေးနေဖို့လက်ရှိအခြေအနေကဒီစစ်အာဏာရှင်တွေကိုထောက်ပံ့ကူညီတဲ့စီးပွားရေးလုပ်ငန်းမျိုးတွေဖြစ်နေတာကိုကျွန်တော်တို့အနေနဲ့သူတို့တင်ပြတယ်။ဒါမြန်မာနိုင်ငံအတွင်းမှာဒီစီးပွားရေးလုပ်ငန်းရှင်တွေဒီအနေနဲ့စီးပွားရေးလုပ်ငန်းကရရှိတဲ့အကျိုးအမြတ်တွေအခွန်အထုတ်ပြန်ဆောင်ပြီးတော့ဒီစစ်ကောင်စီကိုပြန်ပေးတဲ့ဥစ္စာတွေကပြည်သူလူတွေကိုတပ်ဖြတ်ဖို့လက်နက်တွေဝယ်တာတွေဖြစ်တဲ့ဆိုတော့ကျွန်တော်ရှင်းပြပါတယ်။လို့ဆိုလည်းပဲစီးပွားရေးသမားအများစုကတော့အာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပဲအဓိကရတ်လောက်သူတို့လုပ်ချင်တဲ့သဘောရှိပါတယ်။အဲ့ဒီကြောင့်ကျွန်တော်တို့မှာတချို့တော်တော်များတော့ပြောရဆိုတာခက်ပါတယ်။သို့တော်လည်းတချို့ကတော့ပြန်လည်ပြီးတော့နောက်ဆုတ်လာတာတွေကိုလည်းကျွန်တော်တို့တွေ့မြင်ရပါတယ်ခင်ဗျာ။အဲ့ဒီအနေအထားတော့ရှိပါတယ်။သို့တော်လည်းကိုရီးယားဒီအစိုးရအနေနဲ့ကတော့ပြီးခဲ့တဲ့ဒီဒီမိုကရက်တစ်ပါတီလက်ထက်သမ္မတမွန်ဂျေအင်းလက်ထက်မှာဆိုလို့ရှိရင်တော့ဗောဒီမှာနိုင်ငံအတွက်မှာစီးပွားရေးလှုပ်ဆောင်မှုတွေကိုလှုပ်ဆောင်တာတွေကိုပြန်လည်စဉ်းစားသုံးသပ်ဖို့နဲ့မြန်မာနိုင်ငံနဲ့စည်ရေးပိုင်းဆိုင်ရာဆက်သွယ်မှုတွေအားပေးကူညီထောက်ပံ့မှုတွေကိုအပြုလုပ်ဖို့ဆိုပြီးတော့လေသူဒီအိမ်ပြာတော်ကနေပြီးတော့တရားဝင်စာထွက်ထားတယ်ရှိပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုဒီနေဦးတော်လှန်ရေးပေါ့နော်ဒီမြန်မာပြည်ဒီမိုကရေစီရရှိရေးကဆက်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကနေစပြီးတော့အခုဒီမကြာခင်ရက်ပိုင်းမှာပဲနှစ်နှစ်ကိုပြည့်တော်မယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကိုရီးယားရောက်မြန်မာတွေအနေနဲ့ပေါ့နော်အခုလာမယ့်ဒီ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဒီနှစ်နှစ်ပြည့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဘာတွေများဆောင်ရွက်ဖို့အစီအစဉ်ရှိပါလဲရှင့်
ဟုတ်ကဲ့ကိုရီးယားနိုင်ငံမှာကတော့ကျွန်တော်တို့လာမယ့်ဒီတရင်းခုနှစ်နေ့ပေါ့လေဒီဇန်နဝါရီလ29ရက်နေ့ကျရင်တော့ဒီစစ်အာဏာရှင်ဤကုန်2023ဆိုပြီးတော့ခေါင်းစဉ်တွေကျွန်တော်တို့ဒီဆန္ဒပြသ ကျွန်တော်တို့ဒီမြန်မာတိုင်းရုံရှိအကြည့်ကိုကျွန်တော်စီတန်းလှည့်လည်ပြီးတော့ဆက်လက်ပြသမှာဖြစ်ပါတယ်။အဲစစ်တမ်းရုံရှိမှာတော့ဒီသတင်းစာရှင်းလင်းပွဲတွေကိုပြုလုပ်မယ်၊ကန့်ကွက်ရှုတ်ချဆက်လက်ပြသမှုတွေပြုလုပ်မယ်၊ပြီးဝိုင်းရင်စီတန်းလှည့်လည်မယ်၊ကြွေးကြော်တိုင်းနဲ့ကြွေးကြော်ပြီးတော့စစ်တမ်းရုံရှိရနေပြီးတော့ကျွန်တော်တို့ဒီမိနစ်55မိနစ်တနားလောက်အကြာလမ်းလျှောက်သွားမယ်ဆိုရင်မြန်မာတိုင်းရုံကိုရောက်ပါမယ်။မြန်မာတိုင်းရုံမှာလည်းအခုလိုပဲသတင်းစာရှင်းလင်းပွဲလုပ်မယ်၊ဆန္ဒပြပွဲတွေကြွေးကြော်တိုင်းနဲ့ကြွေးကြော်မှုတွေကိုပြုလုပ်ဖို့ရှိပါတယ်။အဲ့ဒီဒီဆန္ဒပြမှုမှာဆိုလို့ရှိရင်ကိုရီးယားနိုင်ငံမှာရရှိနေမြန်မာနိုင်ငံသားတွေဒါမှက NGO အဖွဲ့အစည်းတွေကိုရီးယားဖုံးတော်ကြီးတွေလည်းပူးပေါင်းပေါင်းမှာဖြစ်ပါတယ်။အဲ့လိုလုပ်ပြီးသွားရင်ကျွန်တော်တို့31ရက်နေ့ကျရင်တော့ကိုရီးယားနိုင်ငံမှာရှိတဲ့ဒီအကြီးဆုံးသောဗုဒ္ဓဘာသာဂိုင်းဖြစ်တဲ့ချိုကဲဂိုင်းဖုံးတော်ကြီးတွေကနေပြီးတော့ဒီစစ်တပ်ရုံးရှိပါဒီဆန္ဒပြသမှုပြုလုပ်မယ်ပြုဝိုင်းရင်ကျွန်တော်တို့ဒီကိုရီးယားနိုင်ငံရဲ့ထုံးစံအတိုင်းဖြစ်ဒီဗုဒ္ဓဘုရားရှင်ကိုတိုင်တယ်ပြီးတော့ဆုတောင်းဆန္ဒပြသမှုတွေကိုစီတန်းလှည့်လည်ပြီးတော့ဆန္ဒပြသဖို့အစီအစဉ်ရှိပါတယ်။ပြီးတော့ဒီတလပိုင်းတရရက်နေပေါ့လေဆက်အာနာသိမ်းမှုနှင်းနှစ်ပြည့်တဲ့နေ့မှာဆိုလို့ရှိရင်တော့ကိုရီးယားနိုင်ငံလွှတ်တော်ထဲမှာကိုရီးယားနိုင်ငံရဲ့အကြီးမားဆုံးသောအတိုက်ခံပါတီဖြစ်တဲ့ Justice Party ကဦးဆောင်ပြီးတော့ဒီမြန်မာဒီမိုကရေစီရေးအတွက်ဆွေးနွေးပွဲတစ်ခုကိုပြုလုပ်မှာဖြစ်ပါတယ်။ဆွေးနွေးရခြင်းအကြောင်းအရာတော့ဒီကျွန်တော်တို့ရဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရအဖြစ်အသိမဲ့ဖြူရည်နဲ့နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ NUG နဲ့အတူတန်ရေးသမဂ္ဂနိုင်ငံရေးဆိုင်ရာကိစ္စရပ်တွေကိုလွှတ်ဆောင်နိုင်ဖို့အတွက်ဆိုပြီးရွေချက်နဲ့ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတမကြီးဖြစ်တဲ့ဦးကျော်မိုးထွန်းကိုယ်တိုင်ကအခွင့်အမှာစကားပြောချက်မှာဖြစ်တယ်လို့လူ့ဘုံဒီမိုကရေစီပါတီကကော်မိုးဆိုတာလေဝင်ရောက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။အဲ့ဒါတော့ကိုရီးယားနိုင်ငံရဲ့လွှတ်တော်ဝင်းထဲမှာဒီ Justice Party ကလွှတ်တော်အမတ်တွေနဲ့အတူမြန်မာဒီမိုကရေစီကိုတက်ကြွစွာဆောင်ရွက်နေတဲ့ဒီကိုရီးယားလွှတ်တော်အမတ်များပူးပေါင်းပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ။အဲ့လိုအစီအစဉ်တွေကျွန်တော်တို့ကိုရီးယားမှာရှိပါတယ်ခင်ဗျာ။
ဒီလက်ရှိဒီမိုကရေစီလှုပ်ရှားတဲ့သူတွေဘက်မှာမျိုးသားညီညွတ်ရေးအစိုးရ NUG ဆိုတဲ့ဒီအစိုးရတည့်ရဖော်ဆောင်လာတယ်။နောက်ကိုရီးယားမှာဆိုလို့ရှိရင်လေကိုရီးယားဒီကိုယ်စားလှယ်ပေါ့နော်ဒီ NUG ရဲ့အခုထူးကိုယ်စားလှယ်ဖြစ်နေဒီကိုရန်နိုင်ထွန်းကိုလည်းခန့်အပ်ပြီးတာဝန်ပေးထားရှိတယ်။ဒီအစိုးရရုံးတည့်ရကိုလည်းဖွင့်လှစ်ပေးနိုင်တာရှိတယ်။ဆိုတဲ့အခါကျတော့ဒီလာမယ့်2023ခုနှစ်ကမြန်မာနိုင်ငံအတွက်ထူးခြားတဲ့အပြောင်းအလဲတရဖြစ်မယ်ဆိုပြီးတော့လေဒီတော်လိုင်းရေးအင်အားစုတွေရောဒီလက်ရှိဒီလှုပ်ရှားနေတဲ့ဗမာပြည်ထဲမှာလှုပ်ရှားနေတဲ့ဒီ People Defense Force ပေါ့နော်ဒီပြည်သူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရောဒေသခံပြည်သူတွေတော်တော်များများကရောအကုန်လုံးကပြောင်းလဲတစ်ခုဖြစ်မယ်ဆိုပြီးတော့ယုံကြည်မျှော်လင့်နေတာတွေရှိတယ်။ဒီပေါ်မှာဒီကိုရီးယားကိုယ်စားလှယ် NUG ကိုယ်စားလှယ်တရအနေနဲ့ပြည်သူတို့သူဗမာပြည်သတင်းစကားပနိုင်တာရှိသလဲရှေ့ဆက်ပြီးတော့အဓိကပြည်သူလူထုနဲ့အတူတူလက်တွဲပြီးတော့ဆောင်ရွက်သွားမယ်အစီအစဉ်တွေရှိလို့ရှိလို့ရှိလဲအဲ့ဒါကိုဗမာပြောချင်တာမျိုးရှိပါလေလို့ဟုတ်ကဲ့
ဟုတ်ကဲ့ပါအဓိကတော့ကျွန်တော်တို့ကဒီဓမ္မနဲ့အဓမ္မရှင်ပြိုင်မှုတစ်ခုဖြစ်ပါတယ်အခုကျွန်တော်တို့ဒီတော်လန်ရေးကြီးဟာတပါတီတစ်တွက်တူတယောက်အတွက်အဖွဲ့အစည်းတစ်ခုအတွက်လောက်တာမဟုတ်ပါဘူးမြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးစစ်အာဏာရှင်တွေရဲ့လက်အောက်ကနေပြီးတော့လွတ်မြောက်ဖို့စစ်ဘက်နဲ့အောက်ကနေပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့လွတ်မြောက်နိုင်စေဖို့အတွက်အားလုံးစုပေါင်းပြီးတော့တော်လန်ခဲ့တဲ့နောက်ဆုံးတိုက်ပွဲတစ်ခုနောက်ဆုံးတော်လန်ရေးတစ်ခုဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံပြည်မှာစစ်အာဏာရှင်တွေကခေတ်အဆက်ဆက်ကြီးစိုးလာတာတွေကကျွန်တော်ပြည်သူပြည်သားတွေကျွန်တော်တို့လက်ထက်အထိပေါ့လေခံစားခဲ့ရတာတွေဟိုကျွန်တော်တို့အမြဲတမ်းအမှတ်ရပါတယ်သိရှိပါတယ်ပြောတော့လည်းပဲဒီအချိန်ကတော့စစ်အာဏာရှင်တွေရဲ့ညီကုံ2023ဖြစ်ရလိမ့်မယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေရောကိုရီးယားနိုင်ငံမှာနေထိုင်ကြတဲ့ကိုရီးယားပြည်သူပြည်သားတွေနဲ့အတူအစိုးရပါမကျန်ကျွန်တော်တို့ရဲ့ဒေါ်လာရေးကြီးမှာလည်းအားပေးကူညီမှုတွေပြုလုပ်နေပါတယ်အခုတည်းကကျွန်တော်တို့ပြည်တွင်းမှာရှိနေကြတဲ့ပြည်တွင်းထဲမှာတက်တက်ကြွကြွနဲ့မိမိရဲ့အသက်ကိုပရဏမထားဘဲနဲ့တိုက်ပွဲဝင်နေကြတဲ့ကျွန်တော်ညီကိုနောက်တော့တိုင်းရင်းသားမအောင်မအားလုံးကိုလေကျွန်တော်တို့အနေနဲ့ကစစ်တပ်တွေမကြကြဘူးဇွဲတင်းတင်းတက်ကျွန်တော်တို့တော်လန်ရေးကြီးကိုအဲ့ဒါအင်တိုက်အားတိုက်နဲ့ဆက်လက်ပြီးတော့တွန်းတန်ပြစ်ခတ်ကြဘူးကျွန်တော်တို့ရဲ့အောင်ပွဲကျွန်တော်တို့ရဲ့ပန်းနိုင်ကလက်တကမ်းမှာပဲရှိရဲဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တောင်းဝင်ကြောင်းတို့ပါမယ်ဒီတွင်းကတော်လန်တပ်ဖွဲ့ဝင်တွေတူရရလေဒီဇွဲရှိရှိနဲ့ဝရီးယားရှိနဲ့ဆက်လက်လုပ်ကြပါပြည်တွင်းပြည်ပဟန်ချက်ညီညီကျွန်တော်တို့ကြမယ်ဆိုလို့ရှိရင်ကျွန်တော်တော်လန်ရေးကြီးကမလွဲမသွေအောင်မှာဖြစ်ပါတယ်လို့ကျွန်တော်ပြောကြလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့မှအခုလိုစိတ်ရှင်းလက်ရှိရှင်းပြပေးတဲ့အတွက်ကိုရီးယားနိုင်ငံရဲ့ NUG ကိုယ်စားလှယ်ဦးရတိုက်ထွန်းကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်း VOA ကိုအခုလိုရှင်းပြခွင့်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ